Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဗီအိုအမေရိကန်တန်ရ2019ခုနှစ်ဇွန်လ14ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါ။လန်ဒန်မြို့တော်ကအထက်မြတ်အဆောက်အဦတစ်ခုမိအကြီးအကျယ်လောင်ကျွမ်းလာကြောင်းတေဆုံထိခိုက်ဒဏ်ရာရသူတွေရှိနေပါတယ်။အမေရိကန်သမ္မတဟာအခြေခံဥပဒေကိုချိုးဖောက်တယ်ဆိုပြီးသမ္မတကိုဒီကနေ့အမှုဖွင့်ပါတယ်မြမတက်မတော်နောက်တရင်သားလက်နက်ကင်တက်တွေဟာလူအခွင့်ရေးချိုးဖောက်ကျူးလွန်နေတယ်လို့နိုင်ငံတကာအခွင့်ရေးလှုပ်ရှားမှုအဖွဲ့ကြီး AI ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင်
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့မနေ့ကအထက်လွှတ်တော်ကြားနာပွဲမှာသမ္မတရွေးကောက်ပွဲမှာရုရှားနဲ့ပူးပေါင်းကြံစည်မှုရှိမရှိမေးမြန်းခဲ့တာတွေကိုအမေရိကန်ရှေ့နေချုပ်ကအခုလိုဖြေသွားပါတယ်
Have you ever in any of these fantastical situations heard of a plot line so ridiculous that
လူမျိုးကမှာပူပေါင်းကြံစည်ဖို့စကားပြောခဲ့ကြတယ်ဆိုတော့ဆိုးရတဲ့ဆွဆွဲချက်မျိုးလိုထူးဆန်းတဲ့အခြေအနေမျိုးကြားဘူးသလားဆိုပြီးအထက်လွှတ်တော်ကြားနာပွဲမှာခက်မှမှညှင်းဆိုသွားတာကိုနားဆင်ရမှာဖြစ်တယ်လို့အမေရိကန်အစိုးရရုံးဆိုင်ရာဝါရှင်တန် DC နဲ့မေရီလန်းပြည်နယ်ရှေ့နေချုပ်တွေကအမေရိကန်သမ္မတကိုတရားစွဲဆိုလိုက်ပါတယ်ကာတာနိုင်ငံလိုကာတာနိုင်ငံကိုတန်တပန်ရေးဆက်သွယ်ဖျက်လိုက်ကြတဲ့6နိုင်ငံထဲမှာပါတဲ့အမေရိကန်ဟာအကြမ်းဖက်မှုတန်ဖြန်တိုက်ဖြတ်ရေးတွေမှာထိခိုက်မှုရှိနိုင်တယ်လို့ဆိုပါတယ်။မြန်မာပြည်ဆိုင်ရာသတင်းလွှာထဲမှာတော့ပြည်ထောင်စုကြန့်ခိုက်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့ VOA တို့တီးတန့်တွေ့ဆုံမေးမြန်းခန်းအပိုင်း3ကိုနားဆင်ကြရမှာပါ။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်တဲ့ကိုအောင်အောင်တို့ကကြီးညာပါမယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်အနောက်ပိုင်းက24တက်မြင့်တဲ့အဆောက်အအုံမှာမိအကြီးကျယ်လောင်ကျွမ်းနေပြီးမိသက်သမားတွေဆက်လက်နှိမ့်သက်နေရဆဲဖြစ်ပါတယ်။တေဆုံးသူ6ဦးကိုအတီးပြုနိုင်ပြီလို့လန်ဒန်ရဲမှုကပြောပါတယ်။ဒါပေမဲ့လာမယ့်ရက်တွေအတွင်းရှင်းလင်းဆောင်ရွက်မှုတွေမှာတေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းရဲမှုကပြောပါတယ်။မိကိုမှုန်တဲ့သူတွေအပါအဝင်ဒဏ်ရာရသူ50တို့ကိုစေ့ယုံပို့ထားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။လန်ဒန်အနောက်ပိုင်း North Kensington ကGrenfell Tower မှာမိလောင်တာဖြစ်ပြီးဒီအဆောက်အုံမှာအိမ်ကမ်းပေါင်း140လူပေါင်း500လောက်နေထိုင်ကြတာလို့တာဝန်ရှိသူတို့ကပြောပါတယ်ဒီကနေ့ဗုဒ္ဓဦးနေ့မနက်ပိုင်းပျောက်ဆုံးနေသူတွေထဲမှာကလေးတွေလည်းပါဝင်ပါတယ်အဆောက်အုံရဲ့အထက်တွေမှာမိဆာလောင်တဲ့အချိန်မှာပဲအော်ဟစ်အကူအညီတောင်းတနေကြခဲ့ကြရသလိုပိမိနေသူတွေကလည်းကယ်ဆယ်ရေးအကူအညီတောင်းတဲ့အနေနဲ့လက်ကင်ဖုန်တွေကမိတွေကိုဖွင့်ပြီးပြတင်းပေါက်တွေကနေအချက်ပြနေကြတာကိုတွေ့ရတယ်လို့အနည်းအနားမှနေသူတွေကပြောပါတယ်။အဆောက်အုံမှာနေထိုင်သူတချို့ကတော့ကလေးတွေကိုခြိထားကြတယ်လို့ပြတင်းပေါက်ကနေတွေ့နေရတယ်လို့အထက်နေမှာနေသူတချို့ကတော့အောက်ကိုခုံချတာတွေ့ရတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။ဒီကနေ့ဗုဒ္ဓဦးနေ့မနေ့တနေ့လောက်ကစပြီးမိလောင်နေတာမှာအဆောက်အုံကြီးအတွင်မြန်မြန်ကူးဆက်လောင်ကျွမ်းနေတာဖြစ်ပါတယ်။ဘယ်ကနေစပြီးမိလောင်ခဲ့တယ်လဲဆိုတာနဲ့ဘာကြောင့်ဒီလောက်မြင်မြန်ဆန်းဆန်းကူးဆက်လောင်ကျွမ်းနေရတယ်လဲဆိုတာကိုတော့ပြောဖို့စောလွန်သေးတယ်လို့မိလောင်မှုကိုစုံစမ်းစစ်ဆေးသူတွေကပြောပါတယ်။မိလောင်တဲ့အဆောက်အုံကနေကဲထုတ်လာရသူတချို့ကတော့မိလောင်မှုအချက်ပေးတာမကြားခဲ့ရဘူးလို့လည်းပြောဆိုကြပါတယ်။ဒီကနေ့မနေ့ပိုင်းတနေ့လောက်မှမိစာလောင်ချိန်မှာပလတ်စတစ်ညှို့နှက်နေထွက်ခဲ့တယ်လို့လည်းပြောဆိုကြပါတယ်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနဲ့ပေါင်းပြီးရလဒ်တွေအပြောင်းအလဲဖြစ်အောင်လုပ်ခဲ့တယ်လို့ရည်ညွှန်းပြောကြားမှုမှန်သမျှဟာတိတ်ကိုစိတ်ပျက်စရာကောင်းတဲ့လိန်ညာမှုဖြစ်တယ်လို့ရှင်းနေကျ Jeff Session ကပြောကြားခဲ့ပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှအင်္ဂါနေ့ကလုပ်ခဲ့တဲ့ကြားနာပွဲအတွင်း Mr. Session ကိုလွှတ်တော်အမတ်တွေကနှစ်နာရီကျော်ကြာအောင်မေးခွန်းထုတ်ခဲ့ကြပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာရုရှားကဝင်ရောက်နှုတ်ဆက်ခဲ့သလားဆိုတာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကမေးမြန်းခဲ့တာပါ။ Donald Trump ရဲ့ရွေးကောက်ပွဲတာဝန်ရှိသူတွေနဲ့ရုရှားကြားမှာပူးပေါင်းဆောင်ရွက်ခဲ့တယ်လို့သူ့အနေနဲ့ထင်မြင်ခဲ့ရင်သူ့အနေနဲ့အင်မတန်တော်လို့ခဲ့မှာဖြစ်ပြီးအဲ့ဒီအချိန်ကသမ္မတလောင်း Trump ရဲ့အမျိုးသားလူမျိုးရေးအကြံပေးတာဝန်ကနေလည်းနှုတ်တက်ခဲ့မှာဖြစ်တယ်လို့ရှင်းနေကျုပ် Session ကလွှတ်တော်ကိုပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်တုန်းကအမေရိကန်ဆိုင်ရာရုရှားသံအမတ်ဆာဂေးကစ်စလီယက်နဲ့နှစ်ကြိမ်တွေ့ဆုံခဲ့မှုတွေကလည်းမယိုးမသားမမှန်မကန်တွေ့ဆုံတာမျိုးမဟုတ်ဘူးလို့ညင်းဆန်ပါတယ်။တွေ့ဆုံမှုနှစ်ခုလုံးကိုထရမ့်ရဲ့ရွေးကောက်ပွဲတာဝန်ခံအနေနဲ့မဟုတ်ပဲအထက်လွှတ်တော်အမတ်တယောက်အနေနဲ့တွေ့ဆုံခဲ့တာလို့ဆိုပါတယ်။သူ့ကိုရှေ့နေကြုတ်ခန့်အသင့်မသင့်ကြားနာပွဲတုန်းကတော့အဲ့ဒီတွေ့ဆုံမှုတွေအကြောင်းလွှတ်တော်ကိုသူပြောပြခဲ့တာမရှိပါဘူး။ဝါရှင်တန်မြို့တော်ကဟိုတယ်တစ်ခုမှာနိုင်ငံခြားမူဝါဒရေးရာမိန့်ခွန်းကိုထရမ့်ပြောတဲ့ပွဲမှာတော့သူရောရုရှားသံအမတ်ပါတယောက်ခဲ့ကြပေမယ့်အဲ့ဒီတော့ကရုရှားတာမန်နဲ့တတိယအကြိမ်တွေ့ဆုံခဲ့သလားဆိုတာကိုတော့သူမမှတ်မိဘူးလို့လွှတ်တော်ကြားနာပွဲအတွင်ပြောကြားသွားပါရခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအခြေခံဥပဒေကိုချိုးဖောက်ပြီးသူ့ရဲ့စီးပွားရေးလုပ်ငန်းတွေထံကနိုင်ငံရဲ့ချားကငွေတွေကိုလက်ခံနေတယ်လို့ဆိုဆွဲပြီးဒီမိုကရက်လွတ်တော်အမတ်တွေကဖက်ဒရယ်တရားရုံးတစ်ခုမှာအမှုဖွင့်ထားပါတယ်။သမ္မတကအခြေခံဥပဒေပြဋ္ဌာန်းချက်ကိုချိုးဖောက်တယ်လို့ဆိုဆွဲပြီးအထက်နဲ့အောက်လွှတ်တော်ဒီမိုကရက်တစ်အမတ်190ကျော်တို့ကဒီကနေ့ဗုဒ္ဓဟူးနေ့မှာအမှုဖွင့်တာဖြစ်ပါတယ်။အမေရိကန်အစိုးရအမှုဒဏ်တွေအနေနဲ့ပြည်ပနိုင်ငံတွေကငွေကြေးတစိုးလက်ဆောင်တွေကိုလွှတ်တော်ရဲ့ကြိုတင်ခွင့်ပြုချက်မရှိဘဲလက်မခံဖို့တားမြစ်ထားပါတယ်။အမေရိကန်သမ္မတအဖြစ်ဝင်ရောက်မရှင်းပြိုင်ခင်ကတည်းကဒေါ်နယ်ထရန့်ဟာအင်ချန်မြေလုပ်ငန်းရှင်ကြီးတူဖြစ်ခဲ့ပြီးကမ္ဘာတစ်လုံးမှာသူ့နာမည်ပေးထားတဲ့ဟိုတယ်တွေအင်ချန်မြေပိုင်ဆိုင်မှုအမြောက်များရှိနေတာဖြစ်ပါတယ်။သူ့ရဲ့များပြားလာတဲ့စီးပွားရေးလုပ်ငန်းတွေကိုတော့တာနှုတ်ဖြစ်တဲ့ဒေါ်နယ်ဂျူနီယာနဲ့အဲရစ်တို့ကိုစီမံခန့်ခွဲဖို့လွှဲပြောင်းပေးထားတာဖြစ်ပေမဲ့ပိုင်ဆိုင်မှုကိုတော့သမ္မတကရယူထားတာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်အနေနဲ့အာဖဂန်နစ္စတန်နိုင်ငံကတပ်ဖွဲ့ဝင်အင်အားချထားမှုနဲ့ပတ်သက်ပြီးလုံပိုင်ခွင့်ပေးရလိုက်တယ်လို့အစိုးရပြောခွင့်ရှိသူတဦးကအင်္ဂါနေ့နှောင်းပိုင်းမှာပြောလိုက်ပါတယ်။ဒါဟာလွန်ခဲ့တဲ့16နှစ်အတွင်းတာလီဘန်နဲ့တခြားစစ်သေးကြွတွေကိုနှိမ်နင်းနေတဲ့အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဝင်အင်အားတိုးမြင့်သွားမဲ့အလားလာလိုက်ဖြစ်ပါတယ်။အာဖဂန်နစ္စတန်တည်ငြိမ်အေဂျင့်ရဲ့အမေရိကန်အနေနဲ့ဆောင်ရွက်နေတာမှာတိုးတက်မှုမရှိဘူးလို့ကာကွယ်ရေးဝန်ကြီးမက်ဒစ်ကအင်္ဂါနေ့မှာကျင်းပတဲ့အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီရှေ့မှောက်မှာပြောကြားခဲ့ပါတယ်။လာမယ့်ဇူလိုင်လလည်းနောက်ဆုံးထားပြီးအာဖဂန်နစ္စတန်ရဲ့ဘယ်လိုကင်တွေသွားမလဲဆိုတဲ့မဟာဗျူဟာကိုအပြီးသက်တင်ပြမယ်လို့လည်းဂျာနာပွဲအတွင်ဂရီပေးပြောကြားပါတယ်။ဒါ့အပြင်အမေရိကန်လွှတ်တော်အနေနဲ့လည်းကာကွယ်ရေးဌာနအနေနဲ့လိုအပ်တဲ့အသုံးစရိတ်ချမှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီဥက္ကဋ္ဌဂျွန်မက်ကင်းကလွှတ်တော်အနေနဲ့အသုံးစရိတ်ကိုချမှတ်ပေးဖို့သဘောတူပေမဲ့အာဖဂန်နစ္စတန်အရေးအမေရိကန်အနေနဲ့ဘယ်လိုခန့်ကဏ္ဍကနေပါဝင်သွားမလဲဆိုတဲ့အသေးစိတ်အစီအစဉ်ကိုလွှတ်တော်အနေနဲ့သိရှိဖို့လိုကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်ခင်ဗျာ
။ UAB ကအတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်အလက်ဆန်ဒရီးယားမှာပြစ်ခတ်မှုဖြစ်တဲ့အကြောင်းအမေရိကန်မီဒီယာတွေမှာထုတ်လွှင့်နေကြပါတယ်လွှတ်တော်အမတ်စတီးဗ်စကယ်လီစ်သတင်းထိမှန်ခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်သူကဒီအောက်လွှတ်တော်ရဲ့အများစုလူများစုလွှတ်တော်စောအရေးမှုလည်းဖြစ်ပါတယ်။ဒဏ်ရာရသူတွေကိုလည်းဆေးရုံကိုပို့ဆောင်ပေးထားတယ်လို့သတင်းတွေကပြောဆိုနေကြပါတယ်။အသေးစိတ်အချက်အလက်တွေဆက်လက်ထွက်ပေါ်နေစေဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာ18လကြာဖမ်းဆီးခံခဲ့ရသူအမေရိကန်ကောလိပ်ကျောင်းသားအမေရိကန်ကိုပြန်လည်ရောက်ရှိလာခဲ့ပါပြီ။မြောက်ကိုရီးယားကနေလေရင်နဲ့အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီမြို့ကိုမနေ့အင်္ဂါနေ့ညကဆက်ရောက်လာခဲ့တဲ့အသက်22နှစ်အရွယ်အော်တိုဝမ်ဘီယာကိုချက်ချင်းပဲဆေးရုံကိုပို့ဆောင်ထားပါတယ်။ဝမ်ဘီယာရဲ့မိဘဖြစ်သူတွေကတော့တားဖြစ်သူကတစ်နှစ်ကျော်ကြာသတိမေမျောနေတယ်လို့ပြောဆိုပြီးသူသားလွတ်မြောက်လာတာကလည်းကျန်းမာရေးရာလွှဲပြောင်းပေးတာဖြစ်တယ်လို့ပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံကဝါရဖြန်ပိုစတာတစ်ခုကိုဖြုတ်ယူဖို့ကြိုးစားမှုနဲ့ဗာဂျီးနီးယားတက္ကသိုလ်ကျောင်းသားဝမ်ဘီယာကိုမြောက်ကိုရီးယားကထောင်ဒဏ်15နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာနေထိုင်ခိုလွန်ခွင့်ရှောက်ထားသူတွေကအစိုးရပေါ်တရားစွဲဆိုလိုက်ပြီးတဲ့နောက်မှာနစ်နာကြီးဒေါ်လာတန်90ပေးမယ်လို့ဩစတြေးလျအစိုးရကသဘောတူညီလိုက်ပါတယ်။လူသူမနည်းတဲ့ပစိဖိတ်သမုန်တွေရာတွေကထိန်းသိမ်းစခန်းမှာနေထိုင်စဉ်ကာလအတွင်းစိတ်ပန်းရောယူပန်းအရာပါထိခိုက်နာကျင်ခဲ့တယ်ဆိုပြီး2012ခုနှစ်ကနေ2014ခုနှစ်အတွင်းပပူဝါနယူဂီနီကျွန်းနိုင်ငံကမနက်စ်ကျွန်းမှာထိန်းသိမ်းခံထားသူ1905ယောက်ကဩစတြေးလျအစိုးရနဲ့ဒီထိန်းသိမ်းရေးစခန်းအုပ်ချုပ်ရေးအဖွဲ့ဝင်တွေကိုတရားစွဲလိုက်တာပါဆိုးရွားတဲ့စခန်းတွင်းအခြေအနေတွေနဲ့ပပူဝါနယူဂီနီတရားရုံးချုပ်ကအဲဒီခိုလွန်ခွင့်လျှောက်ထားသူတွေဟာဥပဒေချိုးဖောက်တယ်ဆိုပြီးတော့မှားယွင်းစွာပြစ်ဒဏ်တွေချမှတ်ခဲ့တာတွေကြောင့်နစ်နာကြေးပေးအပ်ဖို့ခိုလွန်ခွင့်လျှောက်ထားသူတွေကတောင်းဆိုခဲ့တာပါဩစတြေးလျအစိုးရနဲ့စကန်အုပ်ချုပ်ရေးအဖွဲ့ဝင်တွေကတရားရုံးကုန်ကြဈေးနောက်ထပ်ဒေါ်လာ26သန်းပေးမယ်လို့သဘောတူညီခဲ့ပေမဲ့လည်းဥပဒေကြောင်းအရတော့မှားယွင်းကြောင်းဝန်မခံခဲ့ပါဘူး။လူဝင်မှုကြီးကြပ်ရေးဝန်ကြီးပီတာဒက်တွန်ကတော့ဒီလိုအမှုကိုခြေရေးလိုက်တာနဲ့ပတ်သက်ပြီးဒါဟာဩစတြေးလျအခွန်အတန်းပြည်သူတွေအနေနဲ့ထပ်ပြီးတော့ထိခိုက်နစ်နာမှုမရှိအောင်လုပ်ဆောင်ချက်ဖြစ်တယ်လို့ဆိုပါတယ်။ရရှိတဲ့ငွေတွေကိုထိန်းသိမ်းစခန်းမှာနေထိုင်တဲ့ကာလနဲ့ထိခိုက်နစ်နာမှုအလိုက်အချိုးကျခွဲဝေပေးသွားမှာဖြစ်တယ်လို့တရားစွဲဆိုခဲ့တဲ့ခိုလုံခွေ့နေထိုင်သူတွေရဲ့အရှိန်ကပြောပါရခင်ဗျာ။
က ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့ကရဲသားတွေဟာမြန်မာတပ်မတော်နောက်တိုင်းရင်းသားလက်နက်ကိုင်တွေကြောင့်စစ်ရာဇဝတ်မှုတွေအပါအဝင်အကြမ်းဖက်မှုညှဉ်းပန်းနှိပ်စက်မှုတွေနဲ့ခံစားနေကြရတယ်လို့အပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုအဖွဲ့ Amnesty International ရဲ့အစိုးရခံစားတစ်ကဖော်ပြပါတယ်မြေမြုံမိုင်းအန်တီအကြောင်းကလေးငယ်တွေအပါအဝင်ရဲသားတွေထိခိုက်ဒဏ်ရာရပြီးမြန်မာတပ်မတော်တိုင်းရင်းသားလက်နက်ကိုင်တွေအားလုံးကဘာလုံးဆိုင်ရာမိုင်းပုံးတပ်မြေရေးသဘောတူစာချုပ်ကိုလက်မှတ်ထိုးဖို့နောက်ရဲသားတွေအပေါ်ကြမ်းဖက်မှုအလုံးကိုအဆုံးသတ်ဖို့လည်းအဖွဲ့ကြီးကတောင်းဆိုပါတယ်။2016ခုနှစ်နှစ်ကုန်ပိုင်းကနေ2019ခုနှစ်မေလအတွင်းမြန်မာတပ်မတော်ဘက်ကကျူးလွန်တယ်လို့ဆွဆွဲပြောဆိုထားတဲ့ဖမ်းဆီးတပ်ဖြတ်မှုလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်မှုအရဲသားတွေကိုပေါ်တာဆွဲခိုင်းစေမှု၉ခုကိုလည်း AI အဖွဲ့ကြီးကစူးစီးဖော်ပြပါတယ်။လက်နက်ကိုင်အဖွဲ့ကစစ်မှုမထမ်းမနေရဥပဒေနဲ့ကလေးငယ်တွေကိုစစ်မှုထမ်းစေတာနောက်ဒေသခံတွေအပေါ်မှာဆက်ကြေးကောက်ချင်းချောက်ပြီးငွေနဲ့ကုန်တွေရယူနေတာတွေလည်းရှိတယ်လို့လူခွင့်ရေလှုံ့ရှားမှုအဖွဲ့ကြီးကထောက်ပြပါတယ်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့တို့ကျူးလွန်မှု45ခုကိုလည်း AI အဖွဲ့ကြီးကမှတ်တမ်းတင်ပါတယ်။ကုလသမဂ္ဂအနေနဲ့လည်းတိုင်းရင်းသားဒေသတွေကလူခွင့်ရေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေတိုးပေးဖို့ AI အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်ရှင်။
အမေရိကန်ကျောင်းသားတွေနိုင်ငံရခြားမှာတွားရောက်ပညာသင်ကြားပြီးနိုင်ငံတကာကကျောင်းသားတွေလည်းအမေရိကန်တက္ကသိုလ်တွေမှာလာအနေငယ်ကြားပညာသင်ကြားနိုင်တဲ့ပညာရေးပလဲမှုအစီအစဉ်ကိုလွန်ခဲ့တဲ့9နှစ်တာကာလအတွင်းတိုးမြင့်လှုပ်ဆောင်နိုင်ခဲ့တယ်လို့ ACE လို့ခေါ်တဲ့ပညာရေးဆိုင်ရာအမေရိကန်ကောင်စီအဖွဲ့ကပြောကြားလိုက်ပါတယ်။တက္ကသိုလ်ကောလိပ်တွေရဲ့ပညာရေးအစီအစဉ်တွေနဲ့ပတ်သက်ပြီးစမ်းသပ်မှုတွေလုပ်နေတဲ့ ACE အဖွဲ့ကအခုလိုပညာရေးပလဲမှုအစီအစဉ်တွေတိုးမြင့်လှုပ်ဆောင်မှုဟာအခုအခါမှာအမြင့်ဆုံးဒါမှမဟုတ်အတော်လေးတိုးမြင့်လှုပ်ဆောင်နိုင်ခဲ့တဲ့အနေအထားမှာရှိတယ်လို့ဆိုပါတယ်။2016ခုနှစ်အတွင်း90ရာခိုင်နှုန်းကျော်ဖြစ်တဲ့အမေရိကန်ကောလိပ်နဲ့တက္ကသိုလ်ကျောင်းပေါင်း1100ကျော်မှာစစ်တမ်းသဘောထားကောက်ခံခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဘုရင့်နေညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်အောင်တို့ကြီးညာပေးသွားတာပါ။အခုနားဆင်ရမယ့်သတင်းလွှာတွေမှာတော့နိုင်ငံတကာသတင်းလွှာတွေကိုအရင်ထုတ်လွှင့်ပေးမှာပါရှင်။မနေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကမောက်ကမဖြစ်အောင်ရုရှားတွေနဲ့ဘလို့မှပူးပေါင်းကြံစည်ခြင်းမရှိခဲ့ပါဘူးလို့အမေရိကန်ရှေ့နေချုပ် Jeff Sessions ကမနေ့ကအထက်လွှတ်တော်ကြားနာပွဲမှာလေးတံမာမာနဲ့ညင်သွားပါတယ်။ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုညွှန်ကြားရေးမှူးဟောင်း James Comey ကိုအလုတ်ကထုတ်ပြတဲ့သမ္မတ Trump ရဲ့ဆုတ်ဖြတ်ချက်နဲ့ပတ်သက်ပြီးတော့လဲ Mr. Sessions ကခုခံကာကွယ်ပြောဆိုလိုက်ပေမဲ့သမ္မတနဲ့ဆွေးနွေးပြောဆိုခဲ့တာတွေနဲ့ပတ်သက်တဲ့မေးမြန်းချက်တွေကိုတော့ဖြေဆိုခြင်းမရှိဘဲထပ်ခါတလဲလဲညင်ဆိုပါတယ် VOA သတင်းတောက် Market Bowman သတင်းပေးပို့ထားတာကို Dawkins စိုးဝင်းကပြောပြမှာပါရှင်
။ကောင်းပါပြီရှင်။ Donald Trump ရဲ့သမ္မတရွေးကောက်ပွဲစည်းဝေးကာလအတွင်းမှာကျောရောင်နောက်ခံပြုထိတ်ဆုံးကအားပေးခဲ့ပြီးတော့ရုရှားတန်မတ်ကြီးနဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေကိုပြက်ပြက်အောင်အမေရိကန်ထိတ်တန်းတရားဥပဒေစိုးမိုးရေးအရာရှိကြီးဖြစ်သူ Jeff Sessions ကစူးစမ်းပြီးခုခံကာကွယ်ပြောဆိုလိုက်ပါတယ
် I have never met with
or had American ရေကောက်ပွဲဒါမှမဟုတ်စီယုံရေးကာလမှာဝင်ရောက်ဆက်ဖက်တဲ့ပုံစံမျိုးနဲ့ပတ်သက်ပြီးတော့ရုရှားနဲ့ဘယ်တော့မှတွေ့ဆုံကြတာလည်းမရှိပါဘူးစကားပြောခဲ့တာလည်းမရှိဘူးဘယ်နိုင်ငံသားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးမှစကားမပြောခဲ့ပါဘူးထမ်းရဲ့စီယုံရေးနဲ့ဆက်ဆက်တဲ့လူဘသူမှဒီလိုပြောဆိုဆွေးနွေးခဲ့တယ်ဆိုတာမျိုးလည်းကျွန်တော်မကြားမိပါဘူး။သိကိုစိတ်ပြည့်စရာကောင်းပြီးမုန်းစရာကောင်းတဲ့မှုသားတွေပါပဲ
။ Hauling and detestable laugh.
ရုရှားပါဝင်ဆက်ဖက်မှုရှိမရှိစုံစမ်းစစ်ဆေးရေးမှာသူမပါဝင်ပဲနေလိုက်ခြင်းဟာသူအမှားတစုံတရာလှုပ်ထားလို့မဟုတ်ဘဲနဲ့လှုပ်ထုံးလုံနည်းတွေကိုလိုက်နာတာသာဖြစ်တယ်လို့ရှေ့နေချုပ်ကခြေပါပါတယ်။FBI ညွှန်ကြားရေးမှူးဟောင်း James Comey ကရုရှားပါဝင်ပတ်သက်မှုစုံစမ်းစစ်ဆေးရေးမှာရှေ့နေကျုပ်ကပါဝင်ခဲ့မယ်ဆိုရင်ပြဿနာရှိနိုင်တယ်ဆိုတဲ့ထပ်ဆင့်အကြောင်းချက်တွေနဲ့သိနိုင်ဖို့ခက်ခဲတဲ့ရည်ညွှန်းချက်တွေကိုထပ်ဆိုပြီးမကြားခင်မှာပဲ Mr. Sessions အခုလိုကြားနာပွဲမှာခြေပနေရတာဖြစ်ပါတယ်ဒီလိုသိနိုင်ဖို့ခက်ခဲတဲ့ရည်ညွှန်းချက်တွေကဘာတွေလဲလို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီ Democrat အမတ် Ron Wyden ကမေးခွန်းထုတ်လိုက်ပါတယ
် What are they?
အဲ့အရာကဘာတွေများလဲခင်ဗျာလို့မေးမြန်းတဲ့အခါမှာရှေ့နေကျုပ် Jeff Sessions ကတော့
There are none I can
ဘာမှမရှိပါဘူးဆိုတာကိုကျွန်တော်လုံးဝအသေးချာပြောနိုင်ပါတယ
် FBI ပြည်အောင်စုစုံစမ်းစစ်ဆေးရေးဘျူရိုအုပ်ချုပ်မှုအတွက်အသစ်တစ်ပန်းစမ်းသစ်ဖို့လိုအပ်နေလို့ FBI ညွှန်ကြားရေးမှူး James Comey ကိုထုတ်ပြစ်လိုက်တဲ့သမ္မတ Trump ရဲ့ဆုံးဖြတ်ချက်နဲ့တော့သူသဘောထားချင်းတိုက်ဆိုင်တယ်လို့ဆိုပါတယ်ရုရှားဆက်ဖက်မှုစုံစမ်းစစ်ဆေးရေးကြောင့် James Comey ကိုထုတ်ပြစ်တာလားဆိုတဲ့အမေးကိုတော့သမ္မတကိုယ်တိုင်ပဲပြောပါလိမ့်မယ်လို့သာဖြေဆိုပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီ Democrat အမတ် Dianne Feinstein ကလည်းအခုလိုမေးခွန်းထုတ်လိုက်ပါတယ်။
So you'd had no verbal conversation with him.
ဒါဆိုရင် Mr. Comey ကိုထုတ်ပြလိုက်တာနဲ့ပတ်သက်ပြီးသမ္မတနဲ့ဘာမှပြောဆိုတာမရှိခဲ့ဘူးလို့ Diane Feinstein ကမေးခဲ့ရမှာတော့ရှေ့နေချုပ် Jeff Sessions ကအခုလိုဖြေဆိုပါတယ
် The firing of Mr. Comey.
I'm not able to
ကျွန်တော်သမ္မတနဲ့ကိုယ်ရေးကိုယ်တာပြောဆိုတဲ့သဘောရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့ဒါတွေနဲ့ပတ်သက်လို့ခင်ဗျားနဲ့မဆွေးနွေးနိုင်သလိုအတီးလည်းမပြုတ်နိုင်ဘူးညင်းလည်းညင်းမှာမဟုတ်ဘူ
းသူရဲ့ဒီအဖြေဟာဒီမိုကရက်တစ်လွှတ်တော်အမတ်တွေကိုစွပ်ပေးသလိုဖြစ်သွားပြီးတော့အထက်လွှတ်တော်အမတ် Martin Heinrich ကအခုလိုထောက်ပြလိုက်ပါတယ
် You're impeding this investigation
ခင်ဗျားဟာဒီစုံစမ်းစစ်ဆေးရေးကိုကပ်ပြက်ရက်ပြက်လုပ်နေတာပဲလို့ပြောဆိုသွားတာပါသမရအနေနဲ့သူ့ရဲ့တွင်ရေးပြောဆိုမှုတွေကိုမပြောဘဲနေပိုင်ခွင့်ရှိပေမဲ့လို့ဒီအခွင့်အရေးတွေကိုအခုအချိန်ထိကိုးကားခြင်းမရှိသေးပါဘူးလို့ Mr. Sessions ကပြောဆိုလိုက်ပါတယ်ဒီအထက်လွှတ်တော်ကော်မတီရဲ့ Republican အမတ်တချို့ကတော့ Mr. Sessions ဘက်ကနေခုခံကာကွယ်ပြောဆိုခဲ့ကြပါတယ် Republican ထက်လွှတ်တော်အမတ် Tom Cotton ကတော့ရုရှားတွေနဲ့ပူးပေါင်းကြံစီတဲ့ဆိုတဲ့ဆွဆွဲချက်ဟာကိုယ့်ရောက်ကရနိုင်လာတဲ့ထောက်လှမ်းရေးလျှို့ဝှက်တဲ့ဖို့ဝတ္ထုနဲ့ခိုင်နိုင်ပြောဆိုလိုက်ပါတယ်
Have you ever in any of these fantastical situations
American Teledor ma tiao ne nainga ja suya ye tanaman ji tiao lu myin kwe ma pu paung jan si bo saka pyo kae ja de so de so wa la ye su swae jet myu lu myu thu san ne a chin ni myu khmya cha bu ba la hlyo wa thaw lan yi tamai ma lu a mya a chi che taung myong sia phit ni bi bo bya
Connecticut ပြည်နယ် Democrat ထက်လွှတ်တော်အမတ် Chris Murphy ကတော့ဒါဟာရည်စရာကောင်းတဲ့ဟာတမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ
် I'm not sure that if there was
Trump CEO အဖွဲ့ဝင်နေရုရှားဆိုရပူပေါင်းကြံစီခဲ့သလားဆိုတော့ကျွန်တော်သေချာမသိပေမဲ့ Alabama ပြည်နယ်ကအထက်လွှတ်တော်အမတ် Jeff Sessions နဲ့ရုရှားတန်အမတ်ကြီးတို့ကတော့အဓိကကြားရပုံကိုနေပါပဲဒါပေမဲ့ဒီနေ့ကြားနာဝဲကတော့အဖြေတွေထက်မိကုန်းပို့ထုတ်စရာဖြစ်နေပုံရပါတယ
်ရုရှားပါဝင်ဆက်ဖက်မှုရှိမရှိစုံစမ်းစစ်ဆေးရေးမှာသူမပါဝင်ဘူးဆိုတဲ့ Jeff Sessions ရဲ့ဆုံးဖြတ်ချက်ကိုတော့သမ္မတ Donald Trump ဒေါသထွက်ခဲ့တယ်လို့သတင်းတွေကဖော်ပြကြတာနဲ့ပတ်သက်ပြီးတော့ရှေ့နေချုပ်ကအတိမပြုတ်သလိုညှင်းဆိုခြင်းလည်းမလုပ်ခဲ့ပါဘူးရှင်
။ဒေါက်ခင်ဆိုဝင်ပြောပြခဲ့တာပါရှင်။ American သမ္မတ Donald Trump ကိုသမ္မတရုံးဆိုင်ရာ Washington DC နဲ့ Maryland ပြည်နယ်ရှေ့နေချုပ်တွေကတရားစွဲလိုက်ပါတယ်။များပြားလာတဲ့သမ္မတရဲ့စီးပွားရေးလုပ်ငန်းတွေဟာအငင်းပွားစရာဖြစ်နေတယ်လို့ American ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းချိုးဖောက်ရာကျနေတာကြောင့်အခုလိုတရားစွဲရတာဖြစ်တဲ့အကြောင်း VOA သတင်းတောက် Bill Gallo ရဲ့ In Bureau ကနေပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြပါပါရှင်။
မိုးမြော်စာဦးကြီးတွေကောက်ကွင်းနေဓမ္မမဟုတ်ဝိုင်းမှတ်တစိမ့်နဲ့ရင်မွေးလိုမျိုးကအစဒလို့ထွက်ကုန်ပစ္စည်းတွေမှာအမေရိကန်သမ္မတရဲ့နာမည်တွေပါနေတာမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူးမစ္စတာထရမ့်အနေနဲ့စီးပွားရေးလုပ်ငန်းတွေနဲ့အခုလိုအောင်မြင်ပေမဲ့သမ္မတတယောက်အနေနဲ့တော့ဒလို့အခြေအနေဟာအခက်အခဲတွေဖြစ်စေပါတယ်တနင်္လာနေ့တုန်းက District of Columbia DC နဲ့ Maryland ပြည်နယ်တွေရဲ့ရှေ့နေချုပ်တွေကထရမ့်ဟာသမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုအသုံးချပြီးသူ့ရဲ့စီးပွားရေး Empire ပိုအကောင်လာအောင်လှုပ်ဆောင်နေဆိုပြီးသမ္မတ Donald Trump ကိုတရားစွဲဆိုလိုက်ပါတယ် Maryland ပြည်နယ်ရှေ့နေချုပ် Brian Frosch က
It's unprecedented that the
American ပြောင်စုတွက်လားဒါမှမဟုတ်သမ္မတ Trump အကျိုးစီးပွားအတွက်ဆုံးဖြတ်ချက်တွေဦးစားပေးချမှတ်လှုပ်ဆောင်နေတာလားဆိုတာကိုအမေရိကန်လူထုအနေနဲ့နေ့စဉ်ရက်ဆက်မေးနေရတာမျိုးဟာတကယ်ကိုမကြုံဘူးတဲ့အခြေအနေပ
ါ American အစိုးရအဖွဲ့ဝင်တွေအနေနဲ့နိုင်ငံခြားအစိုးရကပေးတဲ့လက်ဆောင်ဒါမှမဟုတ်ငွေကြေးကိုလက်ခံခွင့်မရှိဘူးဆိုတော့ဖွဲ့စည်းပုံဥပဒေပါအချက်ကိုချိုးဖောက်တာကြောင့်အခုလိုတရားစွဲလိုက်တာပါသမ္မတ Imbiro အနီးက Trump Hotel နဲ့ပတ်သက်ပြီးတရားစွဲဆိုတာပါ DC ရှင်းနေချုပ် Carl Reisen က
We know that foreign governments are spending money there.
American သမ္မတရဲ့မျက်နှာသာပေးမှုကိုလိုချင်တာကြောင့်နိုင်ငံခြားအစိုးရတွေကဒီဟိုတယ်ကိုအသုံးပြုတယ်ဆိုတာကျွန်တော်တို့သိထားပါတယ်။ဥပမာပြောရရင်ရေးပါတဲ့စီးပွားရေးလုပ်ငန်းတွေနဲ့မူဝါဒပိုင်းဆိုင်ရာကိစ္စရပ်တွေမှာသမ္မတ Trump နဲ့ဆက်ဆက်ပတ်သက်နေတဲ့ Saudi Arabia အစိုးရဟာ Trump နိုင်ငံတကာဟိုတယ်မှာငွေသိမ်းချီသုံးစွဲခဲ့ပါတယ်
။ Trump ဟိုတယ်မှာတည်ခိုကြတဲ့နိုင်ငံတကာအစိုးရတာဝန်ရှိသူတွေကပေးတဲ့ငွေကိုတော့ American ဘဏ္ဍာရေးဌာနကိုလှူဒန်းသွားမယ်ဆိုပြီး Trump အဖွဲ့ကပြောဆိုထားတာပါ။သမ္မတတာဝန်လွှဲပြောင်းမယူခင်မှာပဲသူ့စီးပွားရေးလုပ်ငန်းတွေကို Mr. Trump ဟာတာနေရောက်ကိုလွှဲပေးခဲ့ပါတယ်။ဒါပေမဲ့လည်းကုမ္ပဏီကိုတော့သူ့နာမည်နဲ့ပဲဆက်ထားထားတာပါ။ Norseman LLP ကုမ္ပဏီကရှေ့နေKate Belinsky က
I think this is always going to be an issue. He has not taken
ဒီလိုအနေအထားဟာပြဿနာအများကြီးနေမယ်လို့ထင်ပါတယ်။တခြားသမ္မတတွေလိုသူ့စီးပွားရေးလုပ်ငန်းတွေနဲ့လုံးဝသက်ဆိုင်မှုမရှိတော့ပါဘူးဆိုတာမျိုးသူ့အနေနဲ့လုပ်ပြထားတာမရှိပါဘူး။ဆိုတော့အဲ့ဒီလိုလှုပ်ဆောင်တာမျိုးမရှိဘဲနဲ့တော့အခုလိုတရားစွဲတာမျိုးသူ့အမြဲရင်ဆိုင်ရလိမ့်မယ်လို့ထင်ပါတယ်။
တနင်္လာနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာတော့အင်ဗီရောပြောခွင့်ရရှောင်းစပိုက်ဆာကအခုလိုတုံ့ပြန်ချေပါပါတယ
်။ It's not hard to conclude that part of
အခုလိုတရားစွဲဆိုတဲ့နောက်ွယ်ကအကြောင်းအရာတွေထဲမှာနိုင်ငံရေးအရဗတ်လိုက်ပြီးလုတ်တာလို့မ
မှတ်ချက်ပေးပြောဆိုဖို့မခက်ပါဘူ
းဝေဖန်မှုတွေနဲ့အမြဲလိုလိုကြုံတွေ့နေရတဲ့အစိုးရအဖွဲ့အတွက်တော့နောက်ထပ်တရားစွဲဆိုမှုကိုရင်ဆိုင်လာရတာဖြစ်ပြီးအဆုံးမတော့ဒီအခြေအနေဟာသမ္မတထရမ့်ရဲ့နိုင်ငံရေးရည်တည်ချက်ပေါ်တက်ရောက်မှုရှိလာမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်Saudi Arabia နဲ့ Egypt နိုင်ငံတွေဥဆောင်တဲ့အုပ်စုနဲ့ Qatar နိုင်ငံသားကတန်တမာရေးရအငင်းပွားတဲ့အမှုတွေကို American ကဝင်ပါနေပြန်ပါပြီ။အကြမ်းဖက်ဝါဒကိုငွေကြေးပံ့ပိုးတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပင်လယ်ကွေ့နိုင်ငံအသေးလေးကိုအ ਨੇ စုံနိုင်ငံပေါင်း6နိုင်ငံကဆက်သွယ်ဖြတ်လိုက်တာဖြစ်ပါတယ်။အခုလိုအငင်းပွားမှုတွေမှာ American ကဆက်ပြီးတော့ထဲထဲဝင်ဝင်ပါနေမယ်ဆိုရင်တော့ဆုံးရှုံးစရာအများကြီးရှိတယ်လို့ VOA သတင်းတောက် Carla Bob ကရှင်းပြထားတာကိုကိုငင်းချန်းကပြောပြမှာပါရှင်
။ For Qatar we want
တောင်ဝင်တည်တဲ့နိုင်ငံအတိုင်းဝိုင်းတွေကိုပြန်လာပါလို့ကာတာကိုပြောချင်ပါတယ
်။ရင်းနှံကြွယ်ဝတဲ့ပင်လယ်ကွေ့နိုင်ငံလေးကာတာဟာအကြမ်းဖက်ဝါဒကိုတမိုင်းနဲ့ချီပြီးထောက်ပံ့ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ကာတာနိုင်ငံဟာအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်နိုင်ငံဖြစ်ပြီးတော့အဲ့ဒီမှာရှိတဲ့ယူသစ်လေတပ်စခန်းဟာအရှေ့အလယ်ပိုင်းမှာအမေရိကန်စစ်သည်အများဆုံးရှိတဲ့စခန်းဖြစ်ပါတယ်။ Brookings Institution ကမိုက်ကယ်အွန်လုံးကအခုလိုပြောပါတယ်။
We're talking about combat aircraft.
Iran and Syria ကိုဘုံသွားကျတဲ့တိုက်လေယာဉ်တွေအကြောင်းပြောနေတာပါ။ဘယ်ပြစ်မှတ်တွေကိုပြစ်ရမလဲ။နောက်ပြီးတော့ပြစ်ခဲ့တဲ့ပြစ်မှတ်တွေကိုဘယ်လောက်တိတိကျကျထိမထိထောက်လန်းနိုင်တဲ့လေယာဉ်တွေကိစ္စပါ။ Iran နဲ့တခြားနိုင်ငံတွေကိုစောင့်ကြည့်တာမျိုးတွေ၊ Russia နဲ့ Syria တိုက်လေယာဉ်တွေကိုမတော်တဆဝင်တိုက်တာမျိုးတွေမဖြစ်အောင်လှုပ်ဆောင်မဲ့လေတပ်အမိန့်ပေးကိုကေးစခန်းအကြောင်းပြောနေတာပါ။
American နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကတော့ Qatar အနေနဲ့အကြမ်းဖက်သမားတွေကိုငွေကြေးထောက်ပံ့တဲ့ကိစ္စဖြေရှင်းဖို့နဲ့ကာတာကိုပိတ်ဆို့ထားတဲ့နိုင်ငံတွေကိုလည်းပိတ်ဆို့မှုဖယ်ရှားဖို့တောင်းဆိုခဲ့ပါတယ
်။
အမေရိကန်စီးရေးလှုပ်ရှားနိုင်မှုနဲ့ IS ချေမှုရေးတွေကိုနှောင့်နှေးအောင်လုပ်နေတာပါ
။အခုလိုဒေတာတွေအငင်းပွားမှုတွေဟာ IS တိုက်ခိုက်ရေးစစ်ဆင်ရေးတွေမှာအနောက်အရှေ့မဖြစ်ပါဘူးလို့ပန်ဒဂွန်ကထုတ်ပြန်ထားတဲ့ကြေညာချက်နဲ့တေလဆင်ရဲ့ပြောဆိုမှုဟာစန့်ကျင်ဘက်ဆိုသလိုဖြစ်နေပါတယ်။တေလဆင်ရဲ့ပြောဆိုမှုအပြီးမှာတော့အမေရိကန်စစ်ဌာနချုပ်ပန်ဒဂွန်ကကြေညာချက်အစ်စ်ထုတ်ပြန်ပြီးစစ်စင်ရေးတွေမှာအနှောက်အယှက်မဖြစ်ပေမဲ့လည်းအခုလိုအခြေအနေတွေဟာရေရှည်အစီအစဉ်ဆွဲဖို့စစ်တပ်ရဲ့လုံနိုင်စွမ်းကိုထိခိုက်စေပါတယ်လို့ပြောပါတယ်။ဒီပင်လယ်ကွေ့နိုင်ငံကထွက်ဖို့လိုအပ်ရင်လည်းစစ်တပ်တွေနဲ့လေရင်တွေအတွက်ဖြစ်ပေါ်လာနိုင်တဲ့အရေးပေါ်အစီအစဉ်တွေရှိတယ်လို့ဘန်ဒဂွန်ကပြောပါတယ်။အငိမ့်စားဒုတိယဗိုလ်ချုပ်ကြီးသောမတ်ဆာဖာက
We are not where we were in 2003.
ကျွန်တော်တို့အခြေအနေက2003တုန်းကလိုမျိုးမဟုတ်ပါဘူး။အခုအခြေအနေမှာလွန်ခဲ့တဲ့10နှစ်တုန်းကမရှိခဲ့တဲ့တခြားရွေးစရာတွေရှိပါတယ်။
ဒါပေမဲ့လည်းအကောင်းဆုံးအရေးပေါ်အစီအစဉ်တွေတောင်မှအကြမ်းဖက်ဝါဒတံပြန်စစ်ဆင်ရေးတွေကိုအနောက်ရှက်ဖြစ်စေမှာပါ။ဘာလို့လဲဆိုတော့လူနဲ့ပစ္စည်းအများကြီးကိုပြောင်းရွှေ့ဖို့ကလက်နဲ့ချီကြာနိုင်လို့ပါပဲခင်ဗျာ
။ကိုငိမ့်ချန်ပြောပြသွားတာပါရှင်။အခုကြန့်ခိုင်ရေးပါတီဥက္ကဋ္ဌနဲ့ VOA ရဲ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ရပါမယ်။တချင်ကအာနာယပါတီကြီးဖြစ်ပြီးလက်ရှိနိုင်ငံရေးအတိုက်ခံပါတီဖြစ်တဲ့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လာမယ့်တက္ကရာ2020ခုနှစ်ရွေးကောက်ပွဲမှာထိုက်တဲ့တဲ့အောင်မြင်မှုပြန်ရမယ်လို့မျှော်လင့်ထားကြောင်းကြန့်ခိုင်ရေးပါတီဥက္ကဋ္ဌကပြောပါရယ်နိုင်ငံရေးပါတီကြီးတရကပဲနိုင်ငံတော်ရဲ့ကန္တ300စလုံးကိုထိန်းချုပ်ထားတဲ့အခြေအနေနဲ့အတူအပြန်အလှန်ထိန်းချုပ်နိုင်မဲ့ဟန်ချက်ပြက်ပြီးအရာရာဆုံးဖြတ်ချက်ဟာတနေရာတွေကလာတာကြောင့်ဒါဟာတိုင်းပြည်အတွက်အကျိုးမရှိနိုင်ဘူးလို့လည်းဝေဖန်ထားပါရယ်ကြန့်ခိုင်ရေးပါတီဥက္ကဋ္ဌဦးတန်ထေးကိုမတ်မေခတွေ့ဆုံမေးမြန်းထားတဲ့နောက်ဆုံးပိုင်းကိုတင်ဆက်လိုက်ပါရရှင်
ဗိုလ်ချုပ်ကြီးတန်းရှိရဲ့ဩဇာအားဒီလက်ရှိပါတီမှာတက်ရောက်မှုရှိသေးလား
ကျွန်တော်လူရင်းမဖြစ်ရရင်ကျွန်တော်ဒီနေ့ပါတီဥက္ကဋ္ဌပါပါတီအတွက်ပြည့်စုံလုံးဝကျွန်တော်ပဲတာဝန်ယူနေတာဒါတအတူဆုံးဖြစ်ပါ
တို့လက်ရှိပါတီရဲ့အနေအထားပေါ့နော်ဓာတ်ပြည့်ရောက်ပြီကျွန်တော်အနည်းဆုံးဆုံးကြည့်မယ်ဒီတစ်ခုအနိုင်ကျင်းကနည်းနည်းလေးအားနေလာတာမျိုးကျွန်တော်တို့တွေ့လာရှိတယ်ပါတီကြီးပဲမဲ့ကျွန်တော်တို့ဇာခိုင်လုံးနဲ့တွေ့တယ်ဆိုရင်နည်းနည်းအားနေတဲ့အပိုင်းပေါ့နော်အဲ့လိုမျိုးပုံစံမျိုးရှိရဆိုတော့ဒါပေမဲ့2020ရောက်ပြီမှာပါတီရဲ့အွန်လိုင်းမှုအပေါ်မှာကျေလို့ဘလို့များစစ်သားထားလို့ရှိတယ်။နောက်တစ်ခုကဒီပါတီရဲ့အွန်လိုင်းရေးအတွက်ကပေါ့2020မှာဒီပြီးခဲ့တဲ့အခေါက်ထဲကြုံလုံနိုင်တယ်လို့ထင်တာ။အဲ့ဒီလိုမျိုးတော့
။ရပြတ်ချက်တော့ပို့ပြီးတော့ကောင်းတဲ့ result တွေရလာပါလိမ့်မယ်။ဒါဆွတ်ဆွတ်မြတ်မြတ်ကိုယုံကြည်ပါလား။ဒီနေရာမှာအောင်မြင်အောင်နိုင်ခြင်းမအောင်နိုင်ခြင်းဆိုတဲ့ဥစ္စာကဘယ်လိုပြောမလဲ။အရေးချင်းတယ်လေတည့်ရိုက်တော့လည်းမပတ်သက်ပြန်ဘူး။ဆိုတော့ကျွန်တော်တို့ညံ့သလားကျွန်တော်တို့ရဲ့လုပ်ရည်တွေမှားခဲ့သလားအမှားယွင်းဆိုတော့မကင်းနိုင်ပါဘူးရှိပါလိမ့်သို့တော့လူတွေဖြစ်တဲ့အတွက်လူတွေမှားတဲ့တာမန်ရည်ဘူးရအမှားတဲ့တော့မပူဘူး intentionally ကြောက်ထဲချခဲ့တော့မရှိဘူးကျွန်တော်တို့ဆောင်ရွက်ခဲ့တဲ့ကျွန်တော်တို့ effort တွေရတဲ့အကျိုးကျေးဇူးတွေဒီနေ့ပြည်ပြည်မှာထင်ထင်ရှားရှားရှိနေပြီဆိုတော့ ခုနပုဂ္ဂိုလ်ကိုယ်ကိုယ်မှုကိုဗဟုပြုပြီးစဉ်းစားတဲ့ခေတ်ကိုလွန်မြောက်သွားရင်တော့ဘသူဟာဘာလုပ်ခဲ့တယ်လဲဆိုတော့လူတွေပြန်ပြီးတော့တွေးလာလိုက်မယ်ဒီချိန်ဟာအဝေးလားအနီးလားဆိုတာတော့ဒါတော့နည်းပြောဖို့နည်းနည်းခက်ပါတယ်ဆိုတော့ဒီလိုအမှန်တိုင်းသိဖို့မြင်ဖို့ကိုလည်းကျွန်တော်တို့တတ်နိုင်လို့ကြိုးစားပြီးအားထုတ်နေတာဒီအတွက်2020မှာကျွန်တော်တို့ထိုက်တဲ့အောင်မြင်မှုပြန်ပြီးရဖို့ရပါလိမ့်မယ်လို့ဒီလိုတင်ပြခြင်းပါတယ
်ဟောလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေး process ကိုကြည့်ရင်ဘုဖြစ်တော်မှာ balance ရှိရမယ်အနေနဲ့အနေထားမှာပါတီကြီးတစ်ခုကအုပ်စိုးနေမှုကနေပါတီဒီအကုန်လုံးကနေပြီးတော့ balance အနေနဲ့သွားနိုင်မယ်အနေထားမျိုးရှိနိုင်မယ်လို့ရောအဲ့လိုပြောနိုင်ပါ
โอ้နိုင်ငံရေးဆိုတာကတော့အတိအကျတော့ပြောလို့မရဘူးပေါ့လေညှော်မှန်းပါတယ်ညှော်မှန်းပါတယ်ဘာကြောင့်လဲဆိုတော့ဒီလိုတစ်ခုတည်းကနေပြီးတော့ခေါင်းကအများအပြားကိုလက်ကြီးအုပ်ထားနိုင်တဲ့အနေထားသည်အဲ့ဒီကထွက်လာတဲ့အဆုံးဖြတ်ဒီဟာယာနုံးပြည့်ပြည့်စုံမှန်ကန်တဲ့အဆုံးဖြတ်မျိုးမဟုတ်ဘူးဆိုတဲ့ဟာတွေကလူတွေတစ်ဖြည်းဖြည်းနဲ့မြင်လာတယ်မန္တိုင်း၃ရက်ဖြစ်တဲ့အုပ်ချုပ်ရေးတရားစီရင်ဥရီပြူရေးအဲ့ဒီပုံကူတွေကအပြန်အလှန်ထိန်ချောင်းနိုင်ခြင်းဆိုတဲ့ဥစ္စာတွေဟာပါတီတခုတည်းအားလုံးကိုလှမ်းမိုးသွားရင်ဟန်ချက်ပြတ်တယ်။ဟန်ချက်ပြတ်သွားတဲ့ဥစ္စာကဘယ်ထိအောင်သွားနိုင်လဲဆိုရင်လူတွေတံပိုးထားနေတဲ့ဒီမိုကရေစီဆက်တံပိုးတွေတောင်ရုပ်ရော့သွားနိုင်တယ်။တခုတည်းကပြိုင်ပွဲမရှိအားကောင်းနေတဲ့အတွက်အလုပ်ချင်လုပ်လို့ရတဲ့အနေထားဖြစ်နေတယ်။ဆုံးဖြတ်မှုတွေတတိယမှာပဲစုနေတယ်ဆိုရင်တော့လည်းအဲ့ဒီအဆုံးဖြတ်ဟာတိုင်းပြည်ရဲ့လိုအပ်ချက်နဲ့တော်တော်ကိုအလံဝေးသွားလိမ့်မယ်လို့ထင်တယ်။အဲ့ဒီဒဏ်ကိုတိုင်းပြည်ကခံရလိမ့်မယ်။အဲ့တော့ဒီနေ့ကြည့်လို့ရှိရင်ခုနပြောတဲ့ဟန်ချက်တွေမညီတော့ပါဘူးဟန်ချက်တွေတော်လေးပြက်နေပါတယ်ပြက်နေတဲ့အတွက်ဒီအဆုံးဖြတ်လုပ်တဲ့နေရာတွေမှာလည်းပဲခုံယုံလဲခုံယုံမလို့လွတ်တော်လဲလွတ်တော်မလို့သူတို့အဆုံးဖြတ်ကိုခုနဥပဒေနဲ့ညီချင်းညီချင်းဟဲ့လားယုတ်တိတန်ချင်းမတန်ချင်းကြိုးကြောင်းစီလျော်ချင်းမစီလျော်ချင်းဒါတွေကိုအလေးပေးစားတဲ့စဉ်းစားတဲ့ဥစ္စာမျိုးမဟုတ်တော့ပဲနဲ့လူလားချက်တစ်ခုအပေါ်မှာပဲမဲနဲ့ပဲနေရာကမှာဆုံးဖြတ်နေတာဖြစ်တော့ဒါဒီဟာတိုင်းပြည်ရဲ့ကောင်းကျိုးကိုတော့သိပေးနိုင်မယ့်အနေထားမဖြစ်ဘူ
း။တန်ခါရေးပါတီဥက္ကဋ္ဌကိုမမေခါကတီးတန့်တွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုရေဒီယိုရဲ့သတင်းအချင်းချုပ်ကိုတော့မတ်တင်ကြီးထိုက်ကကြီးညာပေးပါဦးမယ်ရှင်။
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်နေဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမြို့က Republican လွှတ်တော်အမတ်တရဲ့ Baseball လေ့ကျင့်ကစားပွဲမှာပြစ်ခတ်မှုဖြစ်တာကြောင့်အောက်လွှတ်တော် Republican ဦးဆောင်စောအော်ရေးမှုလွှတ်တော်အမတ် Steve Scully ပြစ်ခတ်ခံရပြီးအခြေအနေကတော့တည်တည်ငြိမ်ငြိမ်ရှိနေတယ်လို့ American သတင်းတွေမှာကြားပြတ်သတင်းအနေနဲ့ထုတ်လွှင့်နေကြပါတယ်လွှတ်တော်လုံခြုံရေးရဲတချို့လည်းတနတ်ထိမှန်ထားပါတယ်တနတ်သမားလို့တန်တရားရှိထားသူကိုဖမ်းထားပြီလို့လည်း Alexandria ရဲကိုကိုကာပြီး ABC သတင်းကဖော်ပြပါတယ်ပြစ်ခတ်မှုဖြစ်တဲ့နေရာမှာတော့အရေးပေါ်ကားတွေရဲတွေနောက်ရဟတ်ယာဉ်တွေကိုလည်းတွေ့မြင်နေရပါတယ်ရှင်အသေးစိတ်အချက်လက်တွေတော့ဆက်လက်ထွက်ပေါ်နေဆဲဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်နောက်ပိုင်းက24ဒက်မြက်အစအုံမှာမိအကြီးအကျယ်လောင်ကျွမ်းနေပြီးမိသက်သမားတွေဆက်လက်နှိမ့်သက်နေရဆဲဖြစ်ပါတယ်။တေဆုံးသူ6ဦးကိုအတီးပြုတ်နိုင်ပြီလို့လန်ဒန်ရဲမှုကပြောပါတယ်။ဒါပေမဲ့လာမယ့်ရက်တွေအတွင်းရှင်းလင်းဆောင်ရွက်မှုတွေမှာတေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းရဲမှုကပြောပါတယ်။မိကိုမှုန်းတဲ့သူတွေအပါအဝင်ဒဏ်ရာရသူ50ဦးကိုဆေးရုံပို့ထားတယ်လို့လည်းအစိုးရတာဝန်ရှိသူတို့ကပြောပါတယ်။လန်ဒန်အနောက်ပိုင်း North Kensington က Grenfell Tower မှာမိလောင်တာဖြစ်ပြီးဒီအစအုံမှာအင်္ဂါပေါင်း140လူပေါင်း500လောက်နေထိုင်တာဖြစ်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနဲ့ပေါင်းပြီးရလက်တွေအပြောင်းလဲဖြစ်အောင်လုပ်ခဲ့တယ်လို့ရှင်းညွှန်းပြောကြားမှုမှန်သမျှဟာတိတ်ကိုစိတ်ပျက်စရာကောင်းတဲ့လိန်ညာမှုဖြစ်တယ်လို့ရှင်းနေချုပ် Jeff Session ကမနေ့ကကြားနာပွဲမှာပြောဆိုသွားပါတယ်ရှင
်ဘော်ရူနိညနေပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကြေညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Tian Kwan ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်ည9:00နာရီတခါထပ်ပြီးတော့ထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ကြပါမယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America,
Washington.